ဥရောပမှာတော့ကိုဗစ် -19 ရောဂါကူးစက်မှုလက်ရှိနှုန်းတိုင်ဆက်သွားနေမယ်ဆိုရင်နောက်နှစ်လအတွင်းဥရောပတဲ့တစ်ခုလုံးကလူရည်ထက်ဝက်ကျော်အော်မီကရွန်ကိုဗစ်ဗီဇာမျိုးကွဲကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ဒူလေးချိုတာဝန်ရှိသူဒူကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။နှစ်သစ်စောင့်ဝင်လာကြတဲ့ကဆိုရင်ဥရောပနိုင်ငံအတော်များမှာကိုဗစ်ကာယရောဂါအခြေအနေကပိုဆိုးလာနေတာပါ။ပြင်သစ်နဲ့ဒိမတ်အပါအဝင်တချို့နိုင်ငံတွေမှာတရက်အတွင်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာကာယရောဂါစတင်ကြတဲ့ကဆိုရင်အများဆုံးဖြစ်လာပါတယ်။ဆေးရုံတရသူနဲ့တည်ဆုံသူအခြေအတွက်ဆက်ပြီးတိုးလာနေတာနဲ့အများနိုင်ငံတချို့မှာတော့ကာယရောဂါထင်းထုတ်ရင်မူဝါဒတွေကိုပိုပြီးတင်းကျပ်လာနေပါတယ်။2022ခုနှစ်ပထမသတင်းပတ်အတွင်းဥရောပမှာကိုဗစ်ကူးစက်သူအခြေအတွက်ဟာ9တန်းကျော်ရှိခဲ့တယ်လို့ဒူလေးချိုရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်ကထုတ်ပြန်ခဲ့တဲ့အခြေအတွက်ထက်နှစ်ဆပိုများပါတယ်။လက်ရှိကူးစက်နှုန်းတိုင်းဆိုရင်လာမယ့်သတင်းပတ်6ပတ်ကနေ10ပတ်အတွင်းဥရောပဒေသတစ်ခုလုံးကလူဦးရေထက်ဝက်ကျော်အော်မီကရွန်ကိုဗစ်ဗီဇမျိုးကွဲကူးစက်ခံရလိမ့်မယ်လို့ကင်မရာကြောင့်ဒူလေးချိုညွှန်ကြားရေးမှူးကလူးကပြောပါတယ်